မြန်မာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာဈေးကျသလိုရွှေဈေးလည်းနည်းနည်းကျသွားပါတယ်။ကမ္ဘာရွှေဈေးတက်လာပေမဲ့မြန်မာနိုင်ငံထဲမှာတော့နေဆက်တွေကနေပြီးတော့ရွှေရောင်းအားဝယ်အားလက်ပတ်အားနည်းနေပြီးဒေါ်လာဈေးလည်းကျနေတဲ့အတွက်ကြောင့်ဒီငွေဈေးအနည်းငယ်တော့ဆက်ကျနေဦးမယ်လို့ရွှေလုပ်ငန်းအတိုင်းဝိုင်းကြားမှာသုံးသပ်ဆောင်ကြည့်နေကြပါတယ်။မန္တလေးအခြေစိုက်ရွှေဈေးကွက်ကိုအနီးကဆောင်ကြည့်လေ့လာနေသူကိုသူရထွန်းနဲ့မသိင်ကြီးထိုက်ဆွေးနွေးပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။
လက်ရှိကတော့ဒီတပတ်သွင်းရတော့ရွှေဈေးကတော့ဟို4,000 5,000 ဝန်းကျင်တော့ကျသွားတာเนาะ။ဘာကြောင့်လဲဆိုတော့အဓိကတော့ဒီပြည်တွင်းဒေါ်လာဈေးပေါ့။ပြည်တွင်းဒေါ်လာဈေးကဒီ1,400 အောက်ကိုဖောက်ဆင်းပြီးအခုလက်ရှိ1,380 ဝန်းကျင်ထိကျသွားတာပေါ့။အဲ့တော့ကြောင့်ဒီမှာရွှေဈေးကလည်းလိုက်ကျတဲ့ပုံစံဖြစ်သွားတာပေါ့
။မြန်မာဈေးကွက်မှာဒေါ်လာဈေးလည်းကျတယ်နိုင်ငံခြားငွေပေါက်ဈေးလည်းတော့ကျတယ်အခြေအနေမျိုးရှိတယ်။ရွှေဈေးကလည်းလိုက်ကျတယ်ဆိုတော့ငွေစုမဲ့သူတွေအနေနဲ့ဘယ်ဟာကိုဝယ်ထားလို့အဆင်ပြေမလဲဒေါ်လာကိုဝယ်ထားရင်အဆင်ပြေမလားရွှေကိုဝယ်ထားရင်အဆင်ပြေမလား
လက်ရှိနေထားရတော့ဒေါ်လာဈေးကတော့ဒီကျွန်တော်တို့ဒီအင်ဂျီနာချင်းနိုင်ငံတွေရဲ့သူတို့ငွေကြေးတန်ဖိုးထက်ပြီးတော့ရှော့နိုင်မရှော့နိုင်ပါတော့အဲ့ပုံမူတည်တာပေါ့အဲ့တော့လက်ရှိကတော့ဒီဒေါ်လာဈေးကတော့ဈေးကွက်ကတော့အများခံမှန်းတာတော့ဒါလက်ရှိ1,300နားထိကိုဆင်းနိုင်တယ်ပေါ့နော်အာနောက်တစ်ခုကအဲဒီရွှေနဲ့ပတ်သက်ရင်တော့ရွှေဈေးကတော့လက်ရှိကတော့ဒါ12သိန်းအောက်ကိုနည်းနည်းညော့သွားပြီပေါ့နော်လက်ရှိအချိန်ဒီမှာတော့ဟိုငွေရှိတဲ့တွေကတော့ကျွန်တော်ကတော့ပို့ပြီးတိုက်သွင်းတာတော့ဒီရွှေဟိုဝယ်စုဖို့ပို့တိုက်သွင်းတာပေါ့နော်ဘာကြောက်လဲဆိုတော့ဒီရွှေဈေးဆိုတာကတော့ဟိုအတက်ကြတော့ဒီဒေါ်လာဈေးလောက်တော့လက်ရှိမှာမကျန်းပေါ့နော်ပြီးနောက်တစ်ချိန်ဒါရွှေဆိုတာလည်းဒီ long term investment တွေကတော့ပို့ပြီးတော့ဟိုကောင်းတဲ့တဘောမှာရှိပါတယ်
စုရှယ်ယာဈေးနှုန်းเนี่ยจ่าตัวပါတယ်ဆိုတော့တစ်ချိန်တည်းမှာပဲရွှေဈေးကတော့တက်လာတယ်ပေါ့เนาะဆိုတော့မြန်မာနိုင်ငံတွင်းမှာရောဒီကမ္ဘာရွှေဈေးเนี่ยไล่ပြီးတော့တက်လာနိုင်တဲ့အနေအထားရှိပါသလားရှင
်လက်ရှိကတော့ကျွန်တော်ဒီရွှေလက်ရှိရွှေဝယ်စုမယ်ဆိုရင်တော့အဲ long term investor တို့ကတော့ကောင်းပါတယ်အဲဒါပေမဲ့ကျွန်တော်တို့ပုံမှန်အယောင်ဝယ်လုပ်တဲ့လူတွေအတွက်ကြတော့လက်ရှိရွှေဈေးဟာအနည်းငယ်ထက်ပြီးတော့ကျနိုင်ချေရှိသေးတာပေါ့เนาะအဲ့တော့ကြောင့်ကျွန်တော်အနေနဲ့ဟိုအကြံပြုတယ်ဆိုရင်တော့လက်ရှိအဲဒေါ်လာရောရွှေရောလက်ရှိမဝယ်ထားသေးတာတော့ပို့ပြီးတော့တင့်တော်မယ်လို့တော့ယူဆပါတယ
်အဲ့တော့ရွှေဝယ်ခြင်းတဲ့သူတွေရောက်တော့ရောအထဲဝယ်ရင်ကောင်းမလားဒါမှမဟုတ်အသားလိုင်းဘက်ကိုဝယ်ရင်ကောင်းမလား
သုံးနိုင်တဲ့ငွေပုံမူတည်တော့เนาะဟိုဥမာလေကျွန်တော်အထဲလိုင်းကြတော့လေဒီပြည်တွင်းမှာအထဲလိုင်းကြတော့လေကျွန်တော်တို့ရောသွက်တွေရှိတဲ့အတွက်ကြောင့်အဲကိုအကျိုးမြတ်တစ်ခုအနေနဲ့ဝယ်ယူစုဆောင်မယ်ဆိုရင်တော့ဒါအထည်လိုင်းရတော့တိတ်ပြီးတော့အကျိုးမြတ်မရနိုင်ဘူးပေါ့နော်အဲကျွန်တော်ဒီအတုံးခဲလိုင်းရတော့ရောသက်မရှိတဲ့အတွက်ကြောင့်နောက်ဝေးပြန်ဖို့ရင်လွယ်တဲ့အတွက်ကြောင့်အချိန်မရွေးပြန်လဲရောင်းချနိုင်ရောင်းချရင်ကိုယ့်အသက်ပိုအဆင်ပြေတာပေါ့နော်အဲ့တော့တကယ်လို့ဝယ်ယူစုဆောင်တဲ့နေလူများတော့ကျွန်တော်တော့ဒီအတုံးလိုင်းကိုအခဲပေါ့နော်အခဲကိုကျွန်တော်တို့ပို့ပြီးတော့ဟိုအားပေးပါတယ
်ဒီမြန်မာနိုင်ငံရဲ့ရွှေဈေးကွက်ရွှေဈေးနှုန်းသတ်မှတ်ချက်ကဘယ်သူတွေကသတ်မှတ်နေတာပါလဲ
လက်ရှိကျွန်တော်တို့မြန်မာနိုင်ငံရွှေဈေးကွက်ကိုအပိုင်းနှစ်ပိုင်းရှိတာပေါ့နော်ကျွန်တော်တို့ဒီရန်ကုန်မှာရွှေဈေးကွက်တစ်ခုရှိတယ်မန္တလေးမှာရွှေဈေးကွက်တစ်ခုရှိတယ်အဲ့တော့ဒါတော့ဟိုတရားဝင်ဖွဲ့စည်းရတဲ့အစိုးရအသိမှတ်ပြုအဖွဲ့အစည်းတွေပေါ့နော်နောက်ကျွန်တော်တို့အဲမြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းကလည်းရှိပါတယ်အော်အဓိကတော့ကျွန်တော်တို့ဒီရွှေဈေးကွက်ကိုအဓိကဖွင့်တာတော့ဈေးဖွင့်တာတော့ရန်ကုန်တိုင်းရွှေလုံငန်းရှင်များအတင်းအားမနက်7:00ခွဲမှာကျွန်တော်ရွှေဈေးစဖွင့်ပါတယ်။အဲပြီးရင်မန္တလေးတိုင်းရွှေလုံငန်းရှင်များအတင်းကအဲနေ့လယ်12:00ခွဲဆိုရင်ဈေးကွက်စဖွင့်ပါတယ်။အဲ့တော့ညနေ4:00လောက်ဝင်းကျင်လောက်ဆိုရင်တော့ဒါဈေးကွက်ပိတ်သိမ်းတာပေါ့နော်။ဟောဟိုဈေးကွက်ပိတ်သိမ်းတဲ့အချိန်ပေါ့။အဲ့တော့လက်ရှိမြန်မာနိုင်ငံမှာတော့လက်ရှိဒီရွှေအရောင်းဝယ်လုပ်တဲ့လူတွေကတော့ဒီရွှေအတင်းအားထုတ်ပြန်တဲ့ရွှေအတင်းမှာအရောင်းဝယ်ဖြစ်တဲ့အဲဈေးနှုန်းကိုပဲစံနမူနာယူကြတာပေါ့နော်အခုနောက်ပိုင်းမှာတော့ဒီရွှေဈေးကွက်ကိုလက်ဝဲကြီးဥဒ္ဒါတို့နောက်ဒီရွှေကစားတဲ့ပုံစံမျိုးတွေကတော့အခုနောက်ပိုင်းမှာတော့တိတ်မရှိတော့ပါဘူးဟိုမတွေ့ရတော့ပါဘူးဟိုဘာကြောက်လဲဆိုတော့လွတ်လပ်စွာဝယ်ယူရောင်းချနိုင်ခွင့်တော်တော်များများလဲလုံးနေကြတဲ့အတွက်ကြောင့်ပေါ့နော်ဟိုခွင့်ပြုထားပြီးတဲ့အတွက်ကြောင့်လဲအဲ့လိုမျိုးကတော့နောက်ပိုင်းတိတ်မတွေ့ရတော့ပါဘူးဗျ
ဒီရွှေလုံငန်းရှင်များအသင်းတွေကနေပြီးတော့သတ်မှတ်နေတဲ့ဈေးနှုန်းတွေခါရောက်တော့ရောဘယ်ပေါ်မှာမူတည်ပြီးတော့သတ်မှတ်ပါတယ်ရှင်
ကျွန်တော်တို့ဒီဈေးကွက်စဖွင့်တဲ့အချိန်မှာတော့ဒီကမ္ဘာရွှေဈေးရယ်ဒါပြည်တွင်းဒေါ်လာဈေးရယ်နောက်ဒီဈေးကွက်ထဲကဒီဝယ်လူအားရောင်းလူအားအခြေအနေအပေါ်မူတည်ပြီးတော့မှဒီရွှေဈေးစဖွင့်ကြတာပေါ့နော
်အာတကယ်လို့မြန်မာနိုင်ငံတွင်းကနေပြီးတော့ရွှေဈေးကျလာတဲ့အချိန်မှာဒီအိန္ဒိယနိုင်ငံတွေကနေပြီးတော့လှမ်းပြီးတော့ဝယ်လိုက်တဲ့အနေအထားမျိုးပေါ့နော်ကမ္ဘာဈေးနဲ့မြန်မာရွှေဈေးနဲ့ကွာဟတဲ့အခါမှာအမျက်ထွက်နိုင်တဲ့အခါမှာအိန္ဒိယနိုင်ငံတွေကလှမ်းပြီးတော့ဝယ်တယ်ဆိုတဲ့ဈေးကွက်တခုရှိထားတယ်လို့လည်းကျွန်မသိထားပါတယ်ဆိုတော့အခုအနေအထားမှာရောမြန်မာရွှေဈေးကကျနေတယ်အိန္ဒိယနိုင်ငံတွေကအဝယ်လိုက်လာတဲ့အနေအထားရောရှိပါသလားလက်ရှိရွှေဈေးကွက်ထဲမှာ
လက်ရှိကတော့ကျွန်တော်တို့ဒီပြည်သွင်းရွှေဈေးကွက်မှာတော့လက်ရှိကတော့တော်တော်များများကတော့အယောင်းဝယ်တော့တိတ်မလောက်ကြတော့ဘောနော်ဒီရပိုင်းကြတော့ဒီအတက်ကြကျန်းတဲ့ရွှေဈေးအတက်ကြကျန်းတာရောဒီဒေါ်လာဈေးအတက်ကြကျန်းတာရောဖြစ်တဲ့အတွက်ကြောင့်ဒါဝယ်ယူစုဆောင်အယောင်းဝယ်လောက်တဲ့သူတွေအနေနဲ့ကတော့လက်တော်မှာစောင့်ကြည့်နေကြတာများပါတယ်အဲနောက်တစ်ခုကကျွန်တော်တို့ဒီနေဆက်ကုန်နေဆက်မှာတစ်ဆင့်ဒီရွှေသွင်းတာတို့ရွှေပြန်ထွက်တာတို့ဟာလက်တော်အနေထားကတော့ကျွန်တော်တို့ဟိုကြားတော့တော့လောဆယ်တော့မရှိသေးပါဘူးဘာလို့ဆိုတော့အကုန်လုံးကနေဆက်မှာလည်းဒီကိုရိုနာဗိုင်းရပ်စ်ကြောက်ဟိုကုံသေးကြီးတွေအကုန်လုံးပိတ်ထားတဲ့အတွက်ကြောက်လေအဲလက်ရှိနေထားကတော့ဒီနေဆက်အဝင်ထွက်ကတော့ကျွန်တော်တို့ဟိုလက်ရှိနေထားကတော့မရှိဘူးလို့ကျွန်တော်ယူဆပါတယ်